တရုတ်နိုင်ငံမိချင်းမျိုးမှာစာသာပေးနဲ့တောက်ကြမရတာကျင်းပခဲ့တဲ့အမေရိကန်တရုတ်ပြန်လည်ကုန်သွယ်ရေးဆွေးနွေးပွဲမှာသဘောတူညီမှုအချို့ရခဲ့ပေမဲ့နိုင်ငံခြားကြီးမားတဲ့ကွာခြားချက်တွေရှိနေပါသေးတယ်။အမေရိကန်သမ္မတတော်နဲ့ထွက်မြေအထူးကိုယ်စားလှယ်ဘဏ္ဍာရေးဝန်ကြီးစတီဗန်မနိုချင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံခြားကကျင်းပတဲ့ဆွေးနွေးပွဲကနေဘလို့သဘောတူညီမှုတွေရလိုက်တယ်လဲဆိုတာကိုတော့အတိအကျထုတ်ပြန်ခြင်းမရှိပေမဲ့နိုင်ငံတာဝန်ရှိသူတွေဆက်ပြီးတော့ဆက်သွယ်ဆောင်ရွက်ဖို့သဘောတူညီခဲ့တာပါ။တရုတ်ကွန်မြူနစ်ပါတီဗဟုကော်မတီအဖွဲ့ဝင်ပေါ်လစ်ဘျူရိုလီယိုဟီလဲဆွေးနွေးပွဲကိုတည်ရောက်လာပါတယ်။သမ္မတအင်ဂျီရောကလည်းဆွေးနွေးပွဲဟာပြည်သူ့ဘောဆောင်ကြောင်းကြီးများနဲ့ထုတ်ပြန်ပါတယ်။မျက်တာမှုရှိတဲ့ကော်မတီဟာတရုတ်အမေရိကန်နဲ့ကမ္ဘာစီးပွားရေးအတွက်ပါအလင်းအမြန်သုတေသလိမ့်မယ်လို့အမေရိကန်ကိုယ်စားလှယ်ကပြောပါတယ်။တရုတ်အစိုးရပိုင်ဆိုင်မှသတင်းဌာနကလည်းဆွေးနွေးပွဲကိုအပြည်သူ့ဘောဆောင်ပြီးတော့ပွင့်လင်းတဲ့အကျိုးရှိတဲ့ဆွေးနွေးပွဲဖြစ်ကြောင်းဖော်ပြပေမဲ့သဘောမတူမှုတွေရောကြီးကြီးမားမားရှိနေသေးတယ်လို့ပြောပါတယ်။